ရုရှားပေါ်အရေးယူတန်ခတ်မှုတစ်တွေချမှတ်ဖို့အမေရိကန်လွှတ်တော်မှအတည်ပြုခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားသမ္မတကအမေရိကန်စံတမန်လုပ်ငန်းတွေမှာအလုတ်လုံနေကြတဲ့ဝန်ထမ်းအရေးအတွက်60ရာခိုင်နှုန်းကိုရှော့ချဖို့အမိန့်ထုတ်ခဲ့ပါတယ်။ရုရှားဘက်ကစံတမန်ရေးအရာပြင်းထန်တဲ့လက်တုံ့ပြန်မှုတွေလှုပ်လိုက်တာကရုရှားတွေဘက်ပြန်ပြီးတော့ထိခိုက်နိုင်တယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။ဘာကြောင့်လဲဆိုတာကိုတော့အမေရိကန်နိုင်ငံသားရေးဆိုင်ရာ VOE သတင်းတောက်စင်တီဆိုင်းရဲ့သတင်းကိုအခြေခံပြီးမက်ဆုမြတ်မွန်ကတင်ပြမှာပါရှင်။
ရုရှားနိုင်ငံမှာအမေရိကန်တန်တမာရေးရာလုပ်ငန်းတွေအပြင်ကာကွယ်ရေးလေယာဉ်စိုက်ပျိုးရေးသိပ္ပံနဲ့ကူညီထောက်ပံ့ရေးစတဲ့လုပ်ငန်းတွေအတွက်အမေရိကန်အစိုးရကခန့်အပ်ထားတဲ့ဝန်ထမ်းပေါင်း1200လောက်ရှိပါတယ်။အဲ့ထဲကဝန်ထမ်း955ယောက်ရှော့ချပြစ်ရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ထားပါတယ်။ဘယ်ဝန်ထမ်းတွေရှော့မယ်ဆိုတာကတော့အမေရိကန်အစိုးရကဆုံးဖြတ်ပါလို့ရုရှားအစိုးရပြောခွင့်ရသူကပြောကြားခဲ့ပါတယ်။ရုရှားအပေါ်အရေးယူတန်းခတ်မှုတစ်တွေလုပ်ဖို့အမေရိကန်လွှတ်တော်ကဥပဒေကြမ်းကိုအတည်ပြုလိုက်ပြီးနောက်မှာအမေရိကန်တန်တမန်လုပ်ငန်းတွေမှာအမှုထမ်းနေကြတဲ့ဝန်ထမ်း60ရာခိုင်နှုန်းလောက်လျှော့ရမယ်လို့သမ္မတပူတင်ကအမိန့်ထုတ်ခဲ့တာပါ။စက်တင်ဘာ1ရက်နောက်ဆုံးထားပြီးတော့ရုရှားမှာဝန်ထမ်း455ယောက်ပဲထားရှိရမယ်ဆိုတဲ့ကိန်းဂဏန်းအရေးအတွက်ဟာအမေရိကန်ပြည်ထောင်စုမှာရှိတဲ့ရုရှားတန်ယုံဝန်ထမ်း455ယောက်အရေးအတွက်အတိုင်းတုံ့ပြန်သတ်မှတ်တဲ့သဘောဖြစ်ပါတယ်။လောလောဆယ်မှာတော့မော်စကိုမြို့ပြင်နာကအမေရိကန်တန်ယုံဝန်ထမ်းတွေအပန်းဖြေလေးရှိတဲ့အဆောက်အဦးကိုရုရှားအစိုးရကအသုံးပြုခွင့်မပေးတော့တယ်လို့အဲ့ဒီအဆောက်အဦးတွေကပစ္စည်းတွေကိုအမေရိကန်တန်ယုံဘက်ကအင်ကာနီမှာစတင်ရွှေ့ပြောင်းခဲ့ပါတယ်။အခုလိုတန်တမာရေးအရထိခိုက်တဲ့လက်တော့ပြန်မှုမျိုးရုရှားဘက်ကလုပ်တာကထရမ့်အစိုးရရဲ့အခြေအနေကိုရုရှားအစိုးရဘက်ကအမှန်တိုင်းသိမြင်လာလို့ဖြစ်တယ်လို့ရုရှားလေ့လာသူНиколай Петров ကပြောပါတယ်
။ Они жёсткие, и это, по-видимому, связано с
These measures are tough.
ဒီ EU ပြစ်ဒဏ်ခတ်မှုတွေကပြင်းထန်ပါတယ်။ Donald Trump သမ္မတဖြစ်လာတော့ဆက်ဆံရေးအသစ်ပြန်ဆနိုင်မယ်လို့မျှော်လင့်ထားခဲ့ကြပေမဲ့ထင်းတဲ့အတိုင်းဖြစ်မလာတော့အတော်ကြီးကိုစိတ်ပျက်သွားကြရတာကနေဖြစ်လာတဲ့အကျိုးဆက်တွေပါ
။စစ်အစ်စ်ကာလတုန်းကလို့ American အပေါ်ရန်လိုတဲ့လောက်ရက်တွေပြန်လုပ်လာတဲ့အတွက်ရုရှားမှာသမ္မတပူတင်အပေါ်ထောက်ခံမှုပိုများလာနိုင်မယ်လို့ရုရှားအစိုးရအကြံပေးဟောင်းတစ်ယောက်ဖြစ်တဲ့ Glad Pavlovsky ကပြောပါတယ
်။ Американские санкции, естественно, вызывают
American sanctions naturally are causing a definite mass reaction and anti-American
ဘက်ကဒဏ်ခတ်အရေးယူမှုတွေလုပ်တိုင်းအကြီးအကျယ်တုံ့ပြန်မှုတွေထွက်ပေါ်လာတာကတော့ထုံးစံပါ။ American ကိုဆန့်ကျင်တဲ့ပူတင်ရဲ့လုပ်ရကိုထောက်ခံတယ်ဆိုတဲ့သဘောထားတွေထွက်ပေါ်လာလေးရှိပါတယ်။တကယ်လို့ပူတင်ကသာဆန္ဒရှိမယ်ဆိုရင်အမေရိကန်ဒဏ်ခတ်တာကိုအခွင့်ကောင်းယူပြီးရွက်ောက်ပွဲစီယုံထောက်ခံမှုတွေရအောင်လုပ်လို့ရနိုင်ပါတယ
်။မော်စကိုမြို့တော်အပြင်တခြားရုရှားမြို့တွေမှာရှိတဲ့အမေရိကန်အစိုးရလုပ်ငန်းတွေမှာအမေရိကန်ဝန်ထမ်းတွေအပြင်ဒေသခံရုရှားလူမျိုးတွေကိုလည်းအများအပြားခန့်အပ်ထားပါတယ်။အမေရိကန်တန်ယုံအနေနဲ့အရေးကြီးတဲ့လုပ်ငန်းတွေကိုဆက်လက်လည်ပတ်သွားနိုင်အောင်လုပ်မှာဖြစ်လို့ရှော့ချခံရမယ့်ဝန်ထမ်းအများစုဟာဒေသခံရုရှားဝန်ထမ်းတွေဖြစ်နိုင်ပါတယ်။ရုရှားသမ္မတရဲ့အမိန့်ကရုရှားပြည်သူတွေကိုသာအဓိကထိခိုက်နိုင်တယ်လို့ဝါရှင်တန်အခြေစိုက် Brookings Institute သုတေသနအဖွဲ့ကတန်အမတ်ကြီး Steven Piffer ကသုံးသပ်ပါတယ်
။ My assumption is hundreds of Russians are going to lose their jobs now and when you're looking at priority functions of the embassy
ကျွန်တော်ယူဆချက်ကိုပြောရင်တော့ရုရှားလူမျိုးရာနှင်ချီအလုပ်ဖြစ်သွားနိုင်ပါတယ်။တန်ရုံလုပ်ငန်းလက်ပတ်မှုတွေမှာဘယ်ဟာအပူအရေးကြီးတယ်လို့စဉ်းစားကြရင်ဗီဇာထုတ်ပေးတဲ့လုပ်ငန်းတွေကအရေးတော့ကြီးတယ်။ဒါမဲ့တခြားဒီကအရေးကြီးတဲ့လုပ်ငန်းတွေလည်းရှိပါတယ်။ကျွန်တော်အထင်ကတော့ကောင်စစ်ဌာနမှဝန်ထမ်းတွေနှဲသွားနိုင်တာမို့အမေရိကန်ကိုသွားကျင်တဲ့ရုရှားလူမျိုးတွေအနေနဲ့ဗီဇာလျှောက်ရင်အချိန်ပိုကျနိုင်ပါတယ်
။အမေရိကန်လွှတ်တော်နှစ်ရက်လုံးမှအတည်ပြုထားတဲ့ဒဏ်ခတ်မှုဥပဒေကြမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးအတည်ပြုမယ်လို့ပြောထားပြီးဖြစ်ပါတယ်။ဒါပေမဲ့ရုရှားဘက်ကလုပ်ရက်ကိုဘလို့တုံ့ပြန်မယ်ဆိုတာသမ္မတထရမ့်အခုချိန်ထိတစုံတရာပြောဆိုခြင်းမရှိသေးပါဘူး။ဘလို့ဆောင်ရွက်မှုတွေလုပ်မယ်ဆိုတာသုံးသပ်နေပါတယ်လို့အင်ဂျူရောပြောခွင့်ရသူကပြောကြားထားပါတယ်ရှင်
။မဆုမျက်မှောင်ပြောပြသွားတာပါ။